အမေရိကန်နဲ့အာရှသုံးနိုင်ငံကြာသပတေးကဆွေးနွေးရမှာမြန်မာနိုင်ငံကနိုင်ငံရေးချက်ထဲနဲ့ပတ်သက်လို့တက်သွင်းဆွေးနွေးတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနကပြောပါရယ်အမေရိကန်ဩစတြေးလျအိန္ဒိယနဲ့ဂျပန်လေးနိုင်ငံပါဝင်တဲ့ Quad ဖွဲ့ရဲ့အစစ်မြေရရှိပြီးအွန်လိုင်းကနေဆွေးနွေးရမှာမြန်မာနိုင်ငံကလက်ရှိအခြေအနေနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အရေးပါမှုကိုလည်းအခိုင်အမာထောက်ခံကြောင်းထပ်လောင်းကြေပြုခဲ့တယ်လို့လည်းအမေရိကန်နိုင်ငံရဲ့ဥက္ကဋ္ဌရဲ့ကြာသပတေးနေ့ထုတ်ပြန်ချက်မှာဖော်ပြထားတာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်ဆီယနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအချက်အလက်တွေကိုအာဆီယံခေါင်းဆောင်တွေဖြည့်ရှင်းမှုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကလည်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲဒေသရင်းနိုင်ငံတွေနဲ့အွန်လိုင်းကတွေ့ဆုံရမှာတိုက်တွန်းထားပါတယ်အာဆီယံသင်းကတော့မြန်မာနိုင်ငံရဲ့ကူညီဖြည့်ရှင်းပေးဖို့ထူးခိုးစလဲဖြစ်ဘရူနိုင်းဒုတိယနိုင်ငံရဲ့ဝန်ကြီးအီရဝန်ယူဆပ်ကိုတာဝန်ပေးတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲကြေညာထားတာပါအာဆီယံကထူးခိုးစလဲခန့်အပ်တာဝန်ပေးတဲ့ပုံမှာတော့အမေရိကန်ဥရောပသမ္မဂ EU နဲ့ကုလသမဂ္ဂတွေ့ရင်မှုချုပ်ပါဝင်နိုင်ငံတကာအသံဝင်နဲ့ဒေသရင်းနိုင်ငံတွေကကြိုဆိုကြပေမဲ့အထူးကုဇလေရဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ဖို့နိုင်ငံတွေမှာလွတ်လပ်စွာသွားလာလို့ရှောက်ခွင့်ပြုဖို့လည်းမြန်မာဆက်ရနိုင်တွေကိုတိုက်တွန်းထားပါတယ်။အာဆီယံထူးကုဇလေကတော့မြန်မာနိုင်ငံခီးစဉ်မှာသက်ဆိုင်သူတွေအားလုံးနဲ့တွေ့ဆုံခွင့်ရလိုတဲ့အကြောင်းပြောဆိုထားပါတယ်။